မင်းကြီးမြို့နယ်ချင်းတွင်းမြစ်ကမ်းဘေးမှာရှိတဲ့မတော်ရွာမှာဂျွန်လ3ရက်မနက်ပိုင်းကမင်္ဂလာပွဲကျင်းပနေချိန်စစ်ကောင်စီရဲ့လေကြောင်းတပ်ခတ်မှုကြောင့်အနည်းဆုံး30လောက်တိစုံခဲ့ကြောင်းတိကတ်ဒဏ်ရာသူတွေကိုကူညီပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတယောက်ကပြောပါတယ
်။အေးတော့ကျွန်တော်နောက်ပြောရတာတော့29ကျော်ကြီးပါ။ခလေးငယ်ပါလေ။ဒဏ်ရာသူက24ယောက်ကျော်သွားပြီ။ပြောရရင်ကတော့9ယောက်နဲ့10ယောက်သားမှရှိသေးတယ်။ဒီကိစ္စမှာလည်းကလေးငယ်တွေကပေါ့အလောင်းနေရာရှိတဲ့နေရာမှာမဟုတ်ဘဲနဲ့တခြားဘက်မှာလင်းပြန်သွားတာကြီးအဲ့လိုလိုက်ပြောမှရှာနေအခုတည်းကတော့အတင်းပြနေဆိုတော့29ကလောလောဆယ်ပဲလေဒီချက်ပုံစံများနိုင်တယ်ပဲကျွန်တော်အစားဖြာနေရတဲ့ကိစ္စလေးရှိတယ
်မတော်ကြည့်ရဟာမင်းကင်းမျိုးနဲ့နှစ်မိုင်တာတာလောက်ပဲဝေးပြီးချင်းတွင်းမြစ်ကမ်းဘေးမှာရှိပြီးတော့ဘုံကျဲပြီးတဲ့နောက်မင်းကင်းမျိုးပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာကနေလက်နက်ကြီးတွေနဲ့ပစ်ခတ်လို့ကယ်ဆယ်ရေးလှုပ်ဆောင်ရမှာအခက်အခဲရှိခဲ့တယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့မင်္ဂလာပွဲကိုလေကြောင်းကတိုက်ခိုက်ခံရတာလို့လည်းဒေသခံတွေကပြောပါရယ်တိုက်ခိုက်မှုကြောင့်လူများပြားတေးကြီးဒဏ်ရာရခဲ့တာကြောင့်လုံခြုံရေးအတွက်စိုးရင်ကြတဲ့မတော်ရွာအပါအဝင်အနီးအနားကကြေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ
်ဒီနာကောင်ခန္ဓာချင်းပါနေတဲ့အချိန်မှာစစ်ဖိုက်တာတက်လာပြီးဆုံးချတော့တာလေအဲဒီလိုချတော့တာဟိုမင်္ဂလာကောင်ခန္ဓာပြည်ကနေနေတယ်မင်္ဂလာကောင်မန်းတော့ပြီးချလာတယ်ပြီးနေတဲ့အချိန်ကြီးအာနိုင်ရတဲ့အချိန်ကိုထားလိုက်တာတော့အပြည့်အစုံအများတော့ဟိုဟာရမင်းသားတော့လက်ပံသေးမအိုးအထွေလေးမင်းအောင်အဲ့ရွာ6ရွာကဘုံကရွာထဲမှာမလူရင်းတော့လည်းပြောတော်မှမှာပုံဆောင်နေတာ
ဒေသခံအများအပြားဒီဆုံးရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမင်္ဂလာပွဲတိုက်ခိုက်ခံရမှုမှာသူတို့သားနဲ့သူတို့သမီးတို့ကတော့အသက်မသေးဆုံးပဲလူမြောက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာမြေပြင်ကယ်ဆယ်ရေးတွေဆောင်ရွက်နေပြီးဒဏ်ရာရရှိသူတွေကိုစေယုံစေကမ်းတွေမှာစေကုသပေးနေတယ်လို့လည်းကုညီသူတွေကပြောပါတယ်ပြီးခဲ့တဲ့နှစ်2023ဧပြီလ17ရက်ကလည်းစကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ယောက်တေဆုံးခဲ့ရပါသေးတယ်မြန်မာနိုင်ငံကစေယုံပြည်ပခါတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေနဲ့လက်နက်ကြီးကြောင်အရသားတွေထိခိုက်တေဆုံးမှုတွေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂကလည်းမကြာခဏသတင်းထုတ်ပြန်ထားပါရခင်ဗျာ